အီဂျစ်နိုင်ငံမှာ2011ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့လူမှုအုံကြွမှုတွေအတွင်းဆန္ဒပြသူတွေကိုတပ်ဖြတ်ခဲ့မှုမှာပါဝင်ပတ်သက်နေတယ်ဆိုပြီးသမ္မတဟောင်းဟော့စနီမူဘာရက်အပေါ်ဆွဲဆိုထားတဲ့ဆွဲချက်အားလုံးကိုကင်းလွတ်ခွင့်ပေးလိုက်ပါတယ်။ယာရုကနေဆင်းပေးခဲ့ရတဲ့သမ္မတဟောင်းမူဘာရက်အပေါ်ဆွဲဆိုထားတဲ့ဆွဲချက်တွေအားလုံးကိုပယ်ချလိုက်တယ်လို့လာရောက်နားထောင်နေသူတွေပြည့်ကျက်နေတဲ့တရားရုံးထဲမှာတရားသူကြီးကအမိန့်ချခဲ့တာပါ။တရားသူကြီးကဆုံးဖြတ်ချက်ကိုကြေညာချိန်မှာတရားရုံးတစ်ခုလုံးလက်ခုပ်လဝါတီးပြီးတော့အာဘေးတန်တွေထွက်ပေါ်ခဲ့ပါတယ်။တရားရုံးထဲမှာပဲထန်းစင်ဘော်ကနေဆုံးဖြတ်ချက်ကိုနားထောင်နေတဲ့မစ္စတာမူဘာရက်ရဲ့နှစ်ဖူးကိုသူ့ရဲ့သားတွေအမှုရဲတရတူတဲ့တရားခဏတွေကနန်းရှုပ်အားပေးခဲ့ပါတယ်။ယာနဲ့ချီတဲ့ဆန္ဒပြသူတွေကိုတပ်ဖြတ်ဖို့အမိန့်ပေးခဲ့တယ်လို့ဆွတ်ဆွဲခံထားရတဲ့မူဘာရက်အစိုးရလက်ထက်ကပြည်ထောင်စုဝန်ကြီးနဲ့ထိပ်တန်းလုံခြုံရေးအရာရှိ6ယောက်ကိုလည်းတရားသေးလွှတ်ပေးခဲ့ပါတယ်။အသက်86နှစ်အရွယ်ရှိပြီဖြစ်တဲ့သမ္မတဟောင်းမူဘာရက်နဲ့သူ့ရဲ့သားတွေဖြစ်ကြတဲ့အလာနဲ့ဂမဲလ်တို့ဆွဲဆိုခံထားရတဲ့ဒီအဂတိလိုက်စားမှုတွေကိုလည်းတရရသေးလွှတ်ပေးခဲ့ပါတယ်။ဒါပေမဲ့တီးခြားအလွဲသုံးစားမှုနဲ့လောလောဆယ်မှာတော့မစ္စတာမူဘာရက်ဟာ၃နှစ်ပြစ်ဒဏ်ကြာခံနေရပါတယ်။ဆန္ဒပြသူတွေကိုတပ်ဖြတ်မှုနဲ့အီဂျစ်နိုင်ငံကိုနှစ်ပေါင်း30လောက်အုပ်ချုပ်ခဲ့တဲ့သမ္မတဟောင်းကို2012ခုနှစ်တုန်းကထောင်ဒဏ်တသက်တကျွန်းချမှတ်ခဲ့ပြီးတော့နောက်ပိုင်းမှာအယူခံကြောင့်အမှုကိုပြန်လည်စစ်ဆေးခဲ့ပြီးတဲ့နောက်မှာမစ္စတာမူဘာရက်ကိုစစ်ဆေးရုံမှာအကြေချုပ်ချထားတာပါ။လူမှုအုံကြွဆန္ဒပြမှုတွေကြောင့်ဟော့စနီမူဘာရက်ယာရုကနေဆင်းပေးခဲ့ရပြီးတဲ့နောက်အီဂျစ်မှာဒီမိုကရေစီနီးလန်းကျရွေးကောက်ပွဲတွေကျင်းပနိုင်ခဲ့ပါတယ်။ဒါပေမဲ့ရွေးချယ်တင်မြှောက်ခံရတဲ့သမ္မတမိုဟာမက်မော်စီဟာအစ္စလာမ်ဝါဒီတွေအပေါ်ဆောင်းပေးတယ်ဆိုတဲ့မြင်နဲ့ဖွဲ့စည်းပုံကိုအတိပြုဖို့ကြိုးစားတဲ့အတွက်စစ်တပ်အကူအညီနဲ့သူ့ကိုယာရုကဖယ်ချခဲ့ပါတယ်။အခုလက်ရှိအီဂျစ်သမ္မတကတော့မူဘာရက်အစိုးရလက်ထက်ကထောင်လိုက်ရဲ့အရာရှိဟောင်းအဗ်ဒယ်ဖာတာ LCC ဖြစ်ပါရဲ့ရှင်။